Welcome to the Voice of America in Burmese.
Mingla mane kima tora shin mya shin. American Bureau of Washington DC myo raw VOA American tan ye 2022 khu ne August 18 ye ni ingan ni mane khe season dwe ko line to meter 25 40 50 tit tu ka ni dai yai thau lwin pe ni ba bi shin.တော်ရရှိမြရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ပြီးထိုက်ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူပြောပြပေးပါမယ်အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းအရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးအာဖဂန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုအကာအကွယ်ပေးဖို့တာလီဘန်တွေကိုအတွင်းမှုထုတ်ကတောင်းဆိုလိုက်ပါတယ်အမေရိကန်သမ္မတကတော့အာဖဂန်ကတပ်တွေရုပ်သိမ်းနဲ့ဆုံးဖြတ်ချက်တိုင်ရက်တည်မယ်လို့ပြောပါတယ်မြန်မာအချင်းတောင်တွေထဲမှာတော့ကိုဗစ်ကူးစက်သူက600ကျော်နေပြီလို့လူခွင့်ရဲ့စောင့်ကြည့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေပြောပြပေးပါပါမတင်ကြီ
းကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ဆင်အနာသိမ့်မှုဆန့်ကျင်တဲ့အနေနဲ့နိုင်ငံတဝန်းမှာစစ်ကောင်စီတပ်တွေကိုပြစ်မှတ်ထားတိုက်ခိုက်နေကြတဲ့အကြောင်းတင်ပြပေးပါပ
ါ။တောင်ကြီးအောင်မှာဆက်လက်ချင်းပေါက်ကွဲတာ။ပေါက်ကွဲတဲ့အချိန်မှာရေကားကုန်းသိမ်းသွားတယ်။ရေကားကုန်းသွားတဲ့အချိန်မှာသုံးလုံးထပ်ပေါက်ကွဲတယ်။
မကြခင်မှာအပြည့်စုံနားဆင်ချရပါမယ်ရှင်။အာဂျင်တီးနားတရားရုံးမှာရိုဟင်ဂျာအရေးကြားနာမဲ့အခြေအနေဆက်သွယ်မေးမြန်းချက်ထိုင်းနိုင်ငံမှာတော့မူရည်စေဝါဒဒန်ဖမ်းမိတဲ့အကြောင်းတာလီဘန်ထိန်းချုပ်လိုက်တဲ့အာဖဂန်နိုင်ငံရေးရာစောင်းပါတွေကိုနားဆင်ချရဖို့ရှိပါတယ်။စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရည်စုံတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့ကတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာတာလီဘန်တွေနေနဲ့အာဖဂန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်ဆောင်ရှောက်ဖို့နဲ့ကမ္ဘာနိုင်ငံတွေနေနဲ့အာဖဂန်ပြည်သူတွေကိုပြစ်မှတ်ထားဖို့တနင်္လာနေ့မှာပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ We must speak with one voice to uphold human rights in Afghanistan.I call upon the Taliban and all parties to respect and protect international humanitarian law.
Afghanistan မှာလူခွင့်ရရှိစေဖို့အတွက်ကမ္ဘာနိုင်ငံတွေတညီတညွတ်ထဲလှုပ်ဆောင်ကြဖို့နဲ့တာလီဘန်နဲ့တပ်ဆိုင်ရာအဖွဲ့အစည်းအားလုံးကနိုင်ငံတကာလူခွင့်ရနဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ကုလအတွင်းမှုချုပ်ကတနင်္လာနေ့မှာခေါ်ယူခဲ့ရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားလိုက်တာပါ။အာဖဂန်မှာတနင်္လာနေ့ကသမ္မတအရှရက်ဂါနီအစိုးရပြိုကွဲပြီးတနင်္လာလုံးတက်အတာလီဘန်တွေတလက်ထဲကိုရောက်သွားတာပါအာဖဂန်လူရေထက်ဝက်လောက်ဖြစ်တဲ့လူပေါင်း18သန်းလောက်ဟာလူသားချင်းစာနာမှုအကူအညီလိုအပ်နေတာဖြစ်ပြီးဒီချင်းနေမျိုးမှာကုလအဖွဲ့တွေအာဖဂန်နိုင်ငံနဲ့ဆက်ပြီးအကူအညီပေးဖို့လဲတွင်းမှုချုပ်ကပန်ကြားပါတယ်ဒုံချုံရင်ကောင်စီကလည်းအာဖဂန်နစ္စတန်နိုင်ငံမှာနှိမ့်နှိုင်းဆွေးနွေးမှုတွေကနေတဆင့်အစိုးရတည်ရက်ကိုထူထောင်ဖို့တနင်္လာနေ့လုံချုံရင်ကောင်စီအရေးပေါ်အစည်းအဝေးမှာတောင်းဆိုပါတယ်စီလုံးညီညွတ်ပြီးတော့အမျိုးသမီးတွေအပေါင်းအားလုံးပါဝင်ပြီးဒန်းတို့ညီပြတဲ့အစိုးရတစ်ကိုထူထောင်ဖို့တောင်းဆိုတာပါဒါအပြင်လူခွင့်ရဲ့ချိုးဖောက်မှုတွေချက်ချင်းရပ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လဲအဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုပါတယ်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းတဲ့ဆုံးဖြတ်ချက်အပေါ်မှာအတိတ်တလင်းရပ်တည်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တို့အပြည့်အဝထိန်းချုပ်ပြီးတဲ့နောက်ပထမဆုံးလူထုကိုပြောတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။
Our mission in Afghanistan was never supposed to be nation building. It was never supposed to be creating a unified, centralized democracy.
Afghanistan ဆိုင်ရာ American mission ဟာနိုင်ငံတည်ဆောက်ရေးအတွက်မဟုတ်ဘူးလို့ American သမ္မတ Biden ကအင်ပီရိုမာတနင်္လာနေ့ရုပ်သံမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ Afghanistan ကို American တွေတွားရောက်ရတဲ့အကြောင်းရင်းဖြစ်တဲ့အကြမ်းဖက်ဝါဒဆွဲချင်းချောက်မှုတွေဟာ Afghan ကနေတခြားနိုင်ငံတွေစီကိုပြန့်နှံ့သွားပြီလို့လည်းသမ္မတကပြောပါတယ်။ Afghanistan နိုင်ငံတဝန်း Taliban တို့အောင်ပွဲတွေရရှိမှုဟာမှန်းထတာထက်ပိုပြီးတော့မြန်နေတယ်ဆိုတာကိုလည်းသမ္မတကအတိအမှတ်ပြုပြောပါတယ်။ Afghanistan တပ်ဖွဲ့တွေမတိုက်ခိုက်လို့တဲ့အချိန်မှာအမေရိကန်တပ်ဖွဲ့တွေကတိုက်ခိုက်ဖို့ညွှန်ကြားရမယ်ဆိုရင်တော့ဒါဟာမှားယွင်းတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အာဖဂန်မြို့တော်ကာဘူးကိုတာလီဘန်တွေရောက်လာချိန်နိုင်ငံကနေသမ္မတအာရှရက်ဂါနီထွက်ခွာသွားပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာပဲအမေရိကန်သမ္မတဘိုင်ဒန်နဲ့ကမ့်ဒေးဗစ်ကနေအင်ပီရိုကိုပြန်လာတာဖြစ်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဩဂုတ်လ31ရက်နေ့မှာရုတ်သိမ်းဖို့သူ့ရဲ့ဆုံးဖြတ်ချက်ကိုသမ္မတဘိုင်ဒန်ကတောက်လျှောက်ကာကွယ်ပြောဆိုနေတာပါ။အာဖ ကန်စစ်တပ်အနေနဲ့သူ့နိုင်ငံကိုကာကွယ်ထိန်းသိမ်းဖို့ဆန္ဒမရှိရင်ဒါမှမဟုတ်လည်းမထိန်းသိမ်းနိုင်ဘူးဆိုရင်တော့အမေရိကန်စစ်တပ်ကတစ်နှစ်ဒါမှမဟုတ်လည်း၅နှစ်ထပ်ပြီးရှိနေရင်လည်းဘာမှထူးခြားလာမှာမဟုတ်ဘူးလို့သမ္မတဘိုက်ဒန်ကစနေနေ့ကထုတ်တဲ့ကြေညာချက်မှလည်းပြောဆိုထားပါတယ်ရှင်
တာလီဘန်တွေကဘူးမြို့တော်မှာနေရာယူထားပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာကဘူးနိုင်ငံတကာလေဆိပ်မှာထောင်နဲ့ချီတဲ့ပြပထွက်ခွာမဲ့ဗျာများနေသူတွေတွေ့နေရပါတယ်။လေဆိပ်မှာရှိတဲ့ American စစ်သားတွေကလုံခြုံရေးအတွက်ဒဏ္ဍာရီတနက်ပစ်ပေါက်တာတွေရှိနေတယ်လို့အနောက်နိုင်ငံတချို့ကလည်းသူတို့နိုင်ငံသားတွေကိုကယ်ထုတ်ဖို့အစီအစဉ်တွေလုပ်နေပါတယ်။အဲဒီထဲမှာအနည်း20ကျော်အာဖဂန်ပြည်ရင်းစစ်ဆကရဲကနိုင်ငံခြားအဖွဲ့အစည်းတွေအတွက်လှုပ်လှုံနေသူတွေအကူအညီပေးနေသူတွေလည်းပါပါတယ်။ဗျံမရာဖြစ်နေတဲ့လေဆိပ်ကရုံရင်းဆန်ခတ်ကြမှာတည်ဆုံးရသူကအနည်းဆုံး5ဦးလောက်ရှိပါတယ်။လင်းပြေးလန်တဲ့အပြင်လေရင်လှေကားပေါ်ထိလူကြီးတိုးဝင်လာတဲ့ဗီဒီယိုတွေလည်းတွေ့နေရပါတယ်။ American Pentagon စစ်ဌာနချုပ်ပြောခွင့်ရ John Kirby ကတော့ဂဘူးကဟမိတ်ကစား၏နိုင်ငံတကာလေဆိပ်မှာလုံခြုံရေးအခြေအနေကြောင့်လေကြောင်းတောလာမှုတွေနိုင်ရတော်ကြရက်ဆိုင်နေတာကြောင့်လုံခြုံရေးအတွက်တိုးပြီးချထားတဲ့ American တပ်တွေမဝင်နိုင်သေးတယ်လို့အဲ့ဒီကနေထွက်ခွာမဲ့သူတွေလည်းမထွက်ခွာနိုင်ပဲဖြစ်နေတယ်လို့ပြောပါတယ်။တနင်္လာနေ့ကကာတာမှာတာလီဘန်တွေနဲ့တွေ့ဆုံခဲ့တဲ့ American တပ်မှူးကြီးဗိုလ်ချုပ် Frank McKenzie ကတော့အာဖဂန်ကလူအများပြားကိုခေါ်ထုတ်ဖို့လုပ်နေတာကိုတာလီဘန်တွေအနှောက်အယှက်ပေးဖို့ကြိုးစားမယ်ဆိုရင်အမေရိကန်တပ်တွေကတုံ့ပြန်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ကာကွယ်ဝန်ကြီးဌာနအကြီးအကဲအရာရှိကြီးတွေကပြောပါတယ်
။ဟေတီနိုင်ငံမှာငလျင်ကြောင့်တေဆုံရသူအနည်းဆုံး1400ကျော်ထိရှိနေပါတယ်။ထိခိုက်ဒဏ်ရာရသူက5800ထိတိုးလာကြောင်းဟေတီရဲ့ပြည်သူ့ကာကွယ်ရေးဝန်ဆောင်မှုဌာနကပြောပါတယ်။ရောက်လာတဲ့လူနာတွေကိုကုသပေးနိုင်ဖို့အတွက်ဆေးရုံတွေလည်းကြိုးစားရုန်းကန်နေကြရပါတယ်။ပြာ9.2 မဂနီတူးရှိတဲ့ငလျင်စနေနေ့ကလှုပ်ခတ်ခဲ့ပြီးနောက်ပိုင်းအသက်ရှင်ကျန်ရစ်သူတွေကိုဆက်လက်ရှာဖွေနေကြောင်းလည်းအာဏာပိုင်တို့ကပြောပါတယ်။နိုင်ငံအနောက်တောင်ပိုင်းကျွန်းဆွယ်ပေါ်မှာငလျင်ကြောင့်အိမ်တွေလမ်းတွေတံတားတွေပျက်စီးခဲ့ရသလိုလူပေါင်းထောင်နဲ့ချီပြီးတော့လည်းရွှေ့ပြောင်းခဲ့ရပါတယ်။လူဦးရေ6000ရှိပြီးနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့လာကီယက်စ်မှာဒေသခံအတော်များများကတော့တင်းင်းကနေနေတုန်းကနောက်ဆက်တွဲငရင်တွေထပ်မံကြုံတွေ့ခဲ့ရပြီးတဲ့နောက်တညာလုံးလမ်းပေါ်မှာနေခဲ့ချရပါတယ်။ငရင်ကြောင့်အတော်လေးအတိတ်ဒုက္ခများနေတဲ့ဟေတီနိုင်ငံမှာနောက်ထပ်အပူပိုင်းလီဘီယာနဲ့ရဝင်း Greece ဝင်ရောက်တိုက်ခတ်နိုင်ခြင်းရှိကြောင်းလည်းသတိပေးထားပါတယ်။ Dominican Republic နဲ့ Haiti နိုင်ငံကမ်းရိုးတန်းတစ်လျှောက်လုံးမှာအပူပိုင်းလီဘီယာနဲ့ရဝင်း Greece ဝင်ရောက်တိုက်ခတ်ပွဲရှိနေတာကြောင့်မိုးသည်ထံရေကြီးမြေပြိုရာတွေဖြစ်နိုင်တယ်လို့သတိပေးထားပါတယ်ရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 9.13 ညပိုင်းဒိုမီတာ51 kHz 9.85 နဲ့ပိုင်းလမီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ COVID တက်ကြွလှိုင်းတန်းခန်းနေရတဲ့မြန်မာနိုင်ငံမှာအချင်းချနေသူတွေအပေါင်းဝင်ဂရုမစိုက်အဖြစ်ပဲခံရသူတွေကြားကိုဗစ်ကူးစက်မှုတရရရတိုးနေပြီးစစ်တပ်ကသူတို့ကိုဆန့်ကျင်သူတွေကိုကိုဗစ်ကူးစက်မှုတိုးနေတဲ့အကျဉ်းထောင်တွေထဲထည့်ထားတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကဝေဖန်ပါတယ်။ February 1ရက်အာဏာသိမ်းပြီးချိန်ကစလို့စစ်တပ်ကဖမ်းဆီးထားတဲ့နိုင်ငံချင်းသားတွေကိုကိုဗစ်ကူးစက်မှုတိုးလာနေတဲ့ထောင်တွေထဲထည့်ထားတာဖြစ်ပြီးအကျဉ်းထောင်တွေထဲမှာတော့ကျန်းမာရေးစောင့်ရှောက်မှုကောင်းကောင်းမရတဲ့အတွက်အခုဆိုထောင်တွင်းကိုဗစ်ကူးစက်ခံရသူအရေအတွက်က600ကျော်နေပြီလို့ HRW ကပြောပါတယ်။ရန်ကုန်အင်းစိန်ထောင်မှာကိုဗစ်ကူးစက်မှုတိုးလာတာနဲ့အဖမ်းခံရတဲ့ NLD ထိပ်တန်းခေါင်းဆောင်ဗဟုလုံမှုဆောင်အဖွဲ့ဝင်ဦးညံဝင်းကိုဗစ်နဲ့တေဆုံးခဲ့တဲ့အတွက်ဇူလိုင်23ရက်နေ့ကထောင်ထဲဆန္ဒပြမှုပေါ်ပေါက်ခဲ့တယ်လို့အောက်တိုဘာ9ရက်နေ့အထိဆိုအင်းစိန်ထောင်မှာကိုဗစ်နဲ့တေဆုံးရတဲ့အကျဉ်းသားကအနည်းဆုံး12ဦးရှိတယ်လို့ပြောပါတယ်။ CDM လို့လို့မန္တလေးဥပ္ပဒေါ်မှာအဖမ်းခံရတဲ့အထူးကူရှာဝန်ကြီးဦးမောင်မောင်ငိန်ထွန်းအောက်တိုဘာ10ရက်မှာကိုဗစ်နဲ့တေဆုံးခဲ့ရတယ်လို့ဘကိုးချင်းထောင်မှာအဖမ်းခံရတဲ့ NLD ဘကိုးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးညံရွှေဟာလည်းအောက်တိုဘာ16ရက်မှာကိုဗစ်နဲ့တည်ဆုံးခဲ့ရပါတယ်။အကျဉ်းထောင်တွေမှာယောဂါပိုးကူးစက်မှုများနေတဲ့အတွက်အသက်ကြီးတဲ့အကျဉ်းသားတွေ၊ငကိုယောဂါအခန်းရှိသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ပေးဖို့အကျဉ်းသားတွေကိုဆေးစစ်ပေးဖို့နဲ့လုံခြုံရေးအန္တရာယ်သိမ့်မရှိသူတွေကိုပြန်လွှတ်ပေးတင်တယ်လို့လည်း HRW ကပြောပါတယ်
။ကမ္ဘောဒီးယားရဲ့ရက်ဆက်လာတဲ့ခမာနီအစိုးရရဲ့နောက်ဆုံးသက်ရှိထင်ရှားချန်နေတဲ့ခေါင်းဆောင်ကလူမျိုးရုံးတပ်ဖြတ်မှုဆွဲချက်တင်နေနိုင်ငံတကာခုံရုံးရဲ့ပြစ်ဒဏ်ချမှတ်ခံထားရတာကို ခြေပနိုင်ရေးကြိုးစားမှုအနေနဲ့တရားရုံးအယူခံကိုတင်းနှင်းလာနေမှာစပါတယ်။ကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ1989ခုနှစ်အထိတမ်မနီစီမင်းနဲ့အုပ်ချုပ်ခဲ့တဲ့အစွန်းရောက်ကွန်မြူနစ်ကမာနီအစိုးရလက်ထက်မှာနိုင်ငံအခြေခံအသက်60အရွယ်ခရူဆဖန်ဟာခမန်းချီလူပေါင်း13,000တေဆုံးရမှုအတွက်တာဝန်ရှိသူဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနောက်ဆေးရဆွေးမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တဲ့2008ခုနှစ်စီရင်ချက်ကိုပြောင်းလဲပြင်နိုင်ရေးကြိုးစားနေတဲ့ကမာနီခေါင်းဆောင်ရဲ့ရှေ့နေအဖွဲ့ကတော့တက်တဲ့အထောက်ထားတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ထားသလိုလှုပ်ထုံးလုံးနီးမှားယွင်းမှုတွေလည်းရှိတယ်လို့ပြောဆိုထားပါတယ်ရှင်
။ဂျပန်နိုင်ငံတိုကျိုမြို့ရနဲ့ဝင်းကျင်ဒေသအတော်များများအတွက် COVID-19 အရေးပေါ်အခြေအနေကိုစက်တင်ဘာ12ရက်နေ့အထိဆက်လက်ထားရှိမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကပြောပါတယ်။လွန်ခဲ့တဲ့3ရက်အတွင်း COVID ကူးစက်သူတိတ်များလာတဲ့အတွက်ဒီလကုန်မှာကုန်ဆုံးမဲ့အရေးပေါ်အခြေအနေတက်မရက်ကိုထပ်ပြီးတိုးလိုက်တာပါ။ဂျပန်နိုင်ငံတလောတနင်္လာနေ့ကကိုဗစ်ကူးစက်သူလူနာသက် 2,000 ကျော်ရှိပြီးတိုကျိုမှာနောက်ထပ်ကူးစက်ခံသူ 3,000 နီးပါးရှိပါတယ်။တောက်ကြနေ့ကတော့ 9,900 ကျော်ကူးစက်ခံပြီးစံချိန်တက်ကင်းတင်ခဲ့တာပါ။ကိုဗစ်ရေပေါ်အခြေအနေကိုတိုကျိုအိုဆာကာနဲ့အိုကီနာဝါဒေသတွေအတွက်ထုတ်ပြန်ထားရကနေကိုဗစ်အခြေအနေတိတ်မဆိုးသေးတဲ့ကျိုတိုဟိုဂိုနဲ့ဖူကူကာဒေသတွေကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ကိုဗစ်ရေပေါ်အခြေအနေကိုတိုကျိုအိုလံပစ်ပွဲတော်မစခင်ကလေးမှာရင်ဇူလိုင်လတည်းစတင်ထုတ်ပြန်ခဲ့တာဖြစ်ပြီးအခုတက်တန်းတိုးလိုက်တဲ့အတွက်မတန်ဆွမ်းသူများအိုလံပစ်အားကစားပြိုင်ပွဲကျင်းပမယ်ဩဂုတ်လ24ရက်ကနေစက်တင်ဘာ5ရက်ကာလအတွင်းမှာပါတက်ရောက်မှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတင်းလာနေမှာသတင်းထုတ်ပါတယ်။ကိုဗစ် -19 ကပ်ဘေးရောဂါထိန်းချုပ်နိုင်ရေးအတွက်ဒန်းတူညီများမှုနဲ့အားလုံးချုပ်ငိုပါဝင်စေရေးကအရေးကြီးကြောင်းတင်းလာနေတော့ WHO ရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတော်ဝန်ကာကွယ်ဆေးထိုးနှံရေးတွန်းမြင့်နိုင်ရေးနဲ့အခုလိုလှုံ့ဆော်ဆောင်ရွက်မှုအတွက်ဘင်္ဂလားဒေ့ရှ်ရဲ့ခေါင်းဆောင်မှုကိုချီးကျူးကြောင်းလဲ WHO ရဲ့ဒေသဆိုင်ရာညွှန်ကြားရေးမှုကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဆောင်ရွက်မှုတွေဟာကာကွယ်ဆေးထိုးနှံမှုဒန်းတူခွင့်ရရှိရေးဆိုတဲ့ WHO ရဲ့တိုက်တွန်းချက်အတိုင်းဖြစ်ကြောင်းလဲဒုက္ခသည်တွေလိုမျိုးဘေးဒုက္ခခံရလွယ်တဲ့လူမှုအတိုင်းအဝိုင်းတွေကိုခြုံငုံမှုအောင်ကာကွယ်ပေးခြင်းဟာဆိုရင်ဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းအဝိုင်းရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးအတွက်အဓိကကျတယ်လို့လဲ WHO ကပြောဆိုထားပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ဆီယနာတိတ်မှုအပေါ်နိုင်ငံတော်ဆက်လက်ဆန့်ကျင်တိုက်ခိုက်နေကြပြီးတနင်္လာနေ့တုန်းကတော့စကိုင်းတိုင်းဒေသကြီးဒဇယ်မန္တလေးတိုင်းမြင်းကြံမြို့တဲပင်ရွာအနီးတို့မှာတိုက်ခိုက်မှုတွေဖြစ်ပါတယ်စစ်ကောင်စီတပ်တွေရောက်နေတဲ့အတွက်လည်းဒေသခံတွေစိုးရိမ်နေပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်မနေ့ဩဂုတ်လ16ရက်မနေ့ပိုင်းကစကိုင်းတိုင်းဒဇယ်မြို့မြစ်တာမြန်ရပ်ကွက်မှာပွင့်လစ်ထားတဲ့ဇီဝကဆေးဆိုင်ကပိုင်ရှင်ဖြစ်သူကိုဆေးလာဝယ်တဲ့သူတွေကပြစ်ခတ်သွားတဲ့အတွေ့သေဆုံးခဲ့ပါတယ်။တစ်ဆက်တည်းမှာပဲဒဇယ်မြို့နဲ့ငားမိုင်ဝေးတဲ့တောင်ကြီးရွာအနီးမှာစစ်ကောင်စီရင်တန်းမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒဇယ်မြို့ကံတဦးကအခုလိုပြောပါတယ်
။တောင်ကြီးရွာမှာဆက်လက်ချင်းပေါက်ခွဲတာ။ပေါက်ခွဲတဲ့အချိန်မှာရေကားကုန်းသွင်းသွားတယ်။ရတာတော့ဒီဆိုင်မှာ3လုံးထပ်ပေါက်ခွဲတယ်။အဲ့လိုအောက်ကုန်းဖြစ်ပြီးတော့ခြေလေးသွားတဲ့အချိန်မှာညသုံးမှာဇလံတက်ခိုင်းရတာပါ။ကျွန်တော်ကြားရတော့တယောက်ပဲသူစေးတိုင်းကဇလံနဲ့
အခုလိုတောင်ကြီးရွာကဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ကတုံ့ပြန်ရမှာအသက်43နှစ်အရွယ်တောင်သူဦးမင်းခိုင်နေအိမ်ကိုအကြမ်းဖက်သမားတွေကလက်လုံမိုင်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့ဦးမင်းခိုင်နဲ့မိသားစုဝင်3ဦးကိုဒဇယ်မျိုးကိုခေါ်ဆောင်လာစဉ်လမ်းမှာအကြမ်းဖက်သမားတွေထောင်ထားတဲ့လက်လုံ remove mine 4လုံးပောက်ကွဲမှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးဒဏ်ရာအနည်းငယ်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်။လူသေးဆုံးမှုနဲ့ပတ်သက်လို့စစ်ကောင်စီကအတည်ပြုပြောကြားခဲ့ခြင်းမရှိပါဘူး။တစ်ဆက်တည်းမှာပဲဩဂုတ်လ15ရက်ကစကိုင်းတိုင်းမင်းကင်းမျိုးအပိုင်တဲကကြောက်ခဲတဲ့တုံတုံပါစတဲ့ကြေးရွာတွေမှာစစ်ကောင်စီကတင်နန်းပေးထားတဲ့ဖြူစော်ရီအဖွဲ့ဝင်တွေကတနတ်တွေပြစ်ပေါက်ခဲ့တဲ့အတွက်ကြောက်လန့်ပြီးအသက်60အရွယ်အမျိုးသမီးတဦးသေဆုံးခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းမင်းငင်းမြုပ်ကန်တဦးက
ဒီနေ့တော့မှလာဒီညနေပိုင်းတော့ဘုံတော့ဒီတန်းဆက်ဖက်မှာလေကျွန်တော်တို့ဒီဟိုဟာတုံတို့ဘာလို့ကောဆိုတုံဘာလို့အဲ့ဘက်တွေတွားပြီးတော့ဒီတန်းဆက်ကဟိုဟာ
့ရူဆော့ဒီဖွဲ့ပေါ့၁၃ယောက်ဆိုင်ကယ်၁၃ကြီးနဲ့အဲ့ဘက်ဒီတို့ကမှုန်ကြတယ်ဗျ။ကျွန်တော်တို့လို့ပေါ့ဟိုဟာဒီတော့ခဲတဲ့မှာဆိုလို့ရှိရင်ဒီဒါတို့ဒီရူဆော့ဒီဖွဲ့အတန်းတွေပါနေဖောက်တဲ့ခါကျတော့အသက်60ကျော်ရှိတဲ့အမျိုးသမီးဟောပေါ့တရားဟုတ်လားထိတ်လန့်ပြီးတော့ဒီဆုံးသွားတယ်။အဲ့ဒီဟာတောင်ပေါ့မနေ့ကနေပါရောနောက်တစ်ခုအဲ့မှာကျွန်တော်ခဲတဲ့မှာရှိတဲ့ဒီဟိုဟာဒါရယ်ကျွန်တော်ဒီနေမကျမရေးဆရာမကြီးအိမ်မှာရှိတဲ့ဆေးဝါးကြီးဟိုအထောက်အကူနဲ့ကိုတက်ပြီးယူသွားရတယ
်။ဒါကစကိုင်းတိုင်းရဲ့အခြေအနေပါ။မန္တလေးတိုင်းမြင်းကြံမြို့တဲပင်ရွာအနီးမှာလည်းဒီကနေ့ဩဂုတ်လ16ရက်မနေ့ပိုင်းမှာစစ်ကောင်စီကခန့်ထားတဲ့မီးပေါက်ကြီးရွာအုပ်ချုပ်ရေးမှုနဲ့တားဖြစ်သူတို့အသက်ခံခဲ့ရပါတယ်။လက်ရှိအချိန်မှာတော့ကြီးရွာသားတွေကစိုးရိမ်ပြီးဘေးလွတ်ရာကိုတိမ်းရှောင်နေတာတွေရှိပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မီးပေါက်ကြီးရွာသားတဦးက
ဒီလိုကစကောင်ရတဲ့နဲ့ဥကရာရဲ့အဲဥကရာရဲ့သူ့ရဲ့နားလေးရလို့တက်ကြတယ်။တက်ကြတော့ကျွန်တော်တို့ဒီဘာပေါ်ဒီတဲရင်းနဲ့တဲရင်းနဲ့ဟိုနဲ့တောင်ပေါ်နဲ့ကြားပေါ်ကြာ။သူတို့အဲ့မှာတော့သူတို့ပြောမှကျွန်တော်တို့စကား90ကျောင်းတော့သူတို့ဒီနိုင်ရင်းဒီအင်္ဂါရီနဲ့အဲ့မှာရောက်နေတယ်။ကျွန်တော်တို့ဒီရဲ့ကျွန်တော်တို့ဒီကြွားတယ်ဒီတော့ကျွန်တော်တို့ဒီဟိုကျွန်တော်စကားတွေဟိုနဲ့တက်တိုင်းဆောင်ရှိသေးပါလား။
ဝင်ရောက်ရှာဖွေရတဲ့သူတော့တော့ဝင်ရောက်ရှာဖွေရတော့မရှိသူတို့ဝင်ရောက်ရှာဖွေမယ်လို့တော့ကျွန်တော်စကင်းရတယ်ခင်ဗျ။အာရွာသားတွေကတော့ကျွန်တော်ရွာနန်းရောမကြိုးနေဆိုတင်းချောင်သားတွေတော့ရှိတော့ပါဗျာ
။မြင်းကြံမျိုးအနီးကကျေးရွာတွေမှာစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေတာတွေပြုလုပ်နေရှိပြီးစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေအပြင်စစ်ကောင်စီနဲ့နှီးဆက်သူတွေမကြာခဏတတ်ခံရတာတွေရှိတယ်လို့လုံခြုံရေးလည်းတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ဥက္ကမအစုံမပြောပြပေးခဲ့တာပါရှင်။တောင်ပိုင်းချင်းပြည်နယ်မင်းတပ်မြို့နယ်မင်းတပ်မတူပီချာ16မိုင်ဝန်းကျင်မှာမင်းတပ်ကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲတွေအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်
။မင်းတပ်မြို့နယ်မှာဒီမနေ့ပိုင်းမြန်မာစစ်တပ်နဲ့မင်းတပ်ကာကွယ်ရေး CDF အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ်
ဒီနေ့မနေ့ကတော့16မိုင်ကနေမှ Francis Campbell ကိုစက္ကစတဲ့ထိုးစစ်စင်တော့ဒီနေ့မနေ့တိုက်ပွဲပြန်ဖြစ်ပြီးတယ်အနောက်ဖက်စစ်နေတာပေါ့နောက်ထပ်တိုက်ပွဲဒီနေ့မနေ့ထပ်ဖြစ်တာပေါ့
မနေ့ကဩဂုတ်လ15ရက်မှာလဲမင်းတပ်မတူပြေချာ14မိုင်နဲ့16မိုင်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့ဒေါက်တာရောမန်ကပြောပါတယ်
မနေ့ကတိုက်ပွဲကသူတို့ကမင်းတပ်မတူပြည်လမ်းကြပေါ်တော့အဲ့ဒီ၁၄ပိုင်းကလည်း၁၆ပိုင်းစခန်းကိုသူတို့လက်နဲ့ကြည့်နေတန်းတန်းသူမှ၁၆ပိုင်းစခန်းကိုတက်လာတယ်မနေ့စနေလောက်တော့သူတို့ကအဲ့ဒီလမ်းခွဲအထိရောက်တက်လာတယ်၁၄ပိုင်းသားမှကျွန်တော်တို့ PDF မင်းတပ်ဖွဲ့နဲ့ကြီးကြီးမွေးဖြစ်တယ်ပေါ့တိုက်ပွဲဖြစ်တယ်စက္ကတာဘက်ကလည်းကြာဆုံးနေရှိတယ်သူတို့ဘက်ကအား150လောက်ရှိတယ်ပြင်ရများတော့ PDF ကနည်းနည်းချုပ်လာတယ်၁၆ပိုင်းမှာပဲကျွန်တော်တို့ကလည်းကြီးကြီးမွေးပြန်ဖြစ်ကြတယ်၁၆ပိုင်းမှာလည်းသူတို့ဘက်ကအထိတိုက်တယ်ကြာဆုံးဒီစုံကတော့20နီးပါးရှိနိုင်တယ်ပေါ့။တရားရတယ်လို့တော်တော်များများကြောက်20လောက်တရားရနိုင်တယ်။ PDF ကထိခိုက်ကြတော့တော့မရှိဘူး။အဲ့ဒါမနေ့ရချင်းလေးပေါ့
။မနေ့ကမင်းတပ်ပိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်မှုများနေတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တီးခြားတိမ်မပြုတ်နိုင်သေးပါဘူး။မင်းတပ်မြို့နယ်မြောက်ဘက်စစ်မြေနာမှာလည်းစစ်ကောင်စီတပ်ဘက်ကတပ်ဖြတ်ထားတယ်လို့ပြောပါတယ်။
ဒီမြောက်ဖက်ပေါ့ရှက်တို့မြွေတူရို့ရှင်မွေရို့အဲ့ဒီရွာနာမှာလည်းစကားသားတွေတက်တည်ရှိနေရပေါ့အဲ့ဒါ PDF နဲ့တော့အထီးတွေ့တော့မဖြစ်သေးဘူးပေါ့
စစ်ကောင်စီကနေမင်းတပ်မတူပြီလမ်း14မိုင်မှာစစ်ကြောင်းတစ်ခုမင်းတပ်မြို့နယ်မြောက်ဖက်ရှင်မွေရွာနဲ့မြွေတူရွာတွေမှာစစ်ကြောင်းတစ်ခုစုစုပေါင်းစစ်မျက်နှာ3ခုဖွဲ့ပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်မင်းတပ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမနေ့က VOA ရဲ့ဆက်တွယ်မေးမြန်းရမှာတော့ဩဂုတ်လ14ရက်နေ့ကမင်းတပ်မြို့နယ်မကွေးအိမ်လူမျိုးဘက်မှာနေမြေလုံးချုံရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်နဲ့ CDF ဖွဲ့တို့15မိနစ်လောက်ဆီသွေးတိုက်ပွဲဖြစ်ပွားပြီးစစ်တပ်ဘက်ကစစ်တီတယောက်တန်ရန်ရရှိသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်မင်းတပ်မြို့နယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဇာနာပြမှုတွေကိုအကြမ်းဖက်နှိမ်နင်းရာကနေပြီးခဲ့တဲ့ဧပြီလကိုမိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်းစီတဲ့ကြမ်းတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းတပ်မျိုးပေါ်နဲ့ကြေးရွာကရွာသားတောင်းကြီးစစ်ဘေးသိမ်းချောင်နေရပါတယ်။စစ်ချောင်လူချို့ကတော့နေရပြန်လာရှိပေမဲ့လည်းအများစုကနေရမပြန်နိုင်ကြသေးသလိုစန္ဒရိခာစေဝါကူညီလိုအပ်ချက်အခက်အခဲတွေရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအိမ်ပြောပြပေးခဲ့တာပါရှင်။သောရရှင်များရှင်မလေးရှားနိုင်ငံကိုပို့မဲ့ရွှေသရီကန်ဒေတာတို့ ICE မူရဲ့စေဝါတဒံတယ်လာတဲ့ကုန်တင်ကားတစ်စီးကိုထိုင်းအာဏာပိုင်တွေဖမ်းဆီးရမိထားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းကိုနားဆင်ပါရှင်။
ထိုင်းနိုင်ငံကနေမလေးကနိုင်ငံကိုပို့မဲ့ကာလတန်ဖိုးဘန်ဝေတန်မောက်တောင်ကျော်တန်ဖိုးရှိတဲ့ရွှေသရီကန်ဒေသထုတ်အိုက်မူရစီဝါတံတဲဆောင်လာတဲ့ကုန်တင်ကားကြီးတစ်စီးနဲ့အတူထိုင်းတောင်ပိုင်းပြည်နယ်သားမူရကုန်ကူသူ၅ဦးကိုထိုင်းတောင်ပိုင်းမှာထိုင်းမူရနေနေရဲရဲတွေနဲ့ထိုင်းစစ်တပ်တို့ပူးပေါင်းပြီးဖမ်းဆီးခဲ့တာပါဩဂုတ်လ15ရက်နေ့ကထိုင်းတောင်ပိုင်းရလားရဲတပ်ဖွဲ့ရုံးချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမှတ်လေးဒေသဒုပိုချုပ်အင်ဂရိုင်းစီရက်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဆက်တက်ကတော့မတကနိုင်ငံပြပြပြတဲ့ဒီလိုပဲဖြစ်ပြီးသောက်ကနေပဲမတော်ရီသောက်က
အစိမ်းအောင်လက်ဖက်ချောက်ထုတ်ပုံစံအနေနဲ့ထုတ်ပေါ်ထားတဲ့ Ice မူရစေဝါတရံဟာထိုင်းမြန်မာလက်အိုနယ်စပ်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေသကနေတဆင့်ချင်းတက်ဆောင်လာကြတာဖြစ်ပြီးထိုင်းမလေးနယ်စပ်ဆုံကလာပြည်နယ်ရောက်လာတဲ့အချိန်မှာထိုင်းရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါဖမ်းဆီးမိခဲ့တဲ့မူရခိုင်ဝင်တွေဟာထိုင်းတောင်ပိုင်းဒေသမှာအလိုရှိနေတဲ့မူရစေးဖြန့်ဖြူးနေကြတဲ့အဓိကတရားခံတွေအဖြစ်ထုတ်ဖော်ပြောဆိုသွားပါတယ်။အခုလိုမျိုးအရေးပါတဲ့မူရခိုင်ကိုဖမ်းဆီးနိုင်ခဲ့တာဟာမူရနေနေရဲ့လုပ်ငန်းတွေကိုရဲနဲ့စစ်တပ်ပူးပေါင်းပြီးအလေးထားလှုပ်ဆောင်နေတဲ့အတွက်တစ်ဖက်နိုင်ငံကမပုတ်မီအချိန်မီဖမ်းဆီးနိုင်ခဲ့တာဆိုပြီးပြောဆိုသွားပါတယ်။ရွှေသရီကန်ဒေသကမူရမှောက်ခိုးခိုင်းတွေဟာစိတ်ကြွစေမူရစေးတွေကိုအရင်ကထက်ပိုထုတ်လုပ်နေပြီးထိုင်းဘက်ကိုအလုံးရင်ပယ်ဆောင်တင်သွင်းနေကြတယ်လို့လည်းဒီအပိုင်းမှာပဲထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေးဝါနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ရဲ့ဒီနှစ်စမ်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေသတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေးဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်။
မအေးအေးမှာပါရှင်အာဂျင်တီးနားမှာရိုဟင်ဂျာရေချမ်းနာဆစ်ဆီးမဲ့အကြောင်းဆက်ပြီးတင်ပြပေးလိုပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ဆွဲဆိုထားတဲ့အမှုကိုနိုင်ငံတကာဥပဒေနဲ့အညီအာဂျင်တီးနားပြည်ထောင်စုတရားရုံးကအင်္ဂါနေ့မှာပထမဆုံးအကြိမ်ကျမ်းနာဆစ်ဆီးမှာဖြစ်ပါတယ်အွန်လိုင်းကနေကျမ်းနာမဲ့အမှုမှာဘာတွေစိန်ခေါ်မှုအခက်အခဲတွေရှိနေလဲဘလို့အကျိုးထိရောက်မှုတွေရှိမလဲစတာတွေနဲ့ပတ်သက်လို့အမှုဖွင့်ထားတဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကိုမိုင်အင်ချင်နိုင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့သမိုင်းမှာပြောလို့ရတာပေါ့နော်။ရိုဟင်ဂျာကျွန်တော်တို့ရိုဟင်ဂျာတွေကနှစ်ပေါင်းများစွာဒီစစ်တပ်ရဲ့နှိပ်ခွဲမှုအောက်မှာစနစ်တကျစီမံကိန်းနဲ့သူတို့ကျွန်တော်တို့ရိုဟင်ဂျာတမျိုးသားလုံးကိုလူမျိုးတို့တပ်ဖြတ်မှုလုပ်နေတာနှစ်ပေါင်းများစွာကြာပါပြီအထူးသဖြင့်2019မှာဆိုရင်ကျွန်တော်တို့ရိုဟင်ဂျာအမျိုးသမီးထောင်ထဲရှိတဲ့အမျိုးသမီးတွေကိုရရဆက်ဆက်မဒိန်းကျင်းခဲ့တဲ့ရိုဟင်ဂျာလူငယ်တွေကိုတပ်ဖြတ်ခဲ့တယ်အဲဒါတွေကဖြစ်နေတာကြာပြီအဲ့ဒီအဲ့လိုဟာကြာတော့ကျွန်တော်တို့နိုင်ငံမှာတရားစီရင်မှုအမှန်တရားကိုကျွန်တော်တို့ဘယ်တော့မှမရခဲ့ဘူးကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ကဒီလိုပဲစစ်တပ်ကစီမံထားတဲ့အောက်မှာနေစီနဲ့အမျှဒီလူမျိုးတို့တပ်ဖြတ်မှုကိုကျွန်တော်တို့ကရင်ဆိုင်ခဲ့ရတယ်။အဲ့လိုအချိန်တွေမှာအခုအာဂျင်တီးနားမှာရှိနေတဲ့ဘွန်နိုဆိုင်းရက်စ်မှာပေါ့နော်။အဓိကတော့ BROUK မြန်မာရိုဟင်ဂျာအဖွဲ့ UK ရဲ့ကိုစကျွန်တော်ကတော့ file case တင်ထားတယ်ကျွန်တော်ပါမယ်။နောက်ကကြတော့ဘင်္ဂလားဒေ့ရှ် Cox's Bazar ကနေစစ်တပ်ရဲ့ရဲရဲဆက်ဆက်မဒိန်ချင်းခံခဲ့ရတဲ့ main ကလေး9ယောက်ပါပါမယ်ခင်ဗျာ။
အဲ့တော့ဒီလိုမျိုးပေါ့နော်ဟိုကိုဗစ်ကာလအကန့်အသတ်တွေခီးသွားလာဖို့အကန့်အသတ်တွေဖြစ်နေတဲ့ခါကျတော့အဲ့ဒီအာဂျင်တီးနားမှာလုပ်မဲ့ဒီတရားရုံးကကြားနာပွဲကိုကြတော့သူတို့ဘယ်လိုလုပ်မှာအွန်လိုင်းကနေလုပ်မှာလားဒီကြားနာပွဲကိုသူတို့ဘယ်လိုကျင်းပမှာပြုလုပ်မလဲရှင
်ဒီကြားနာပွဲကိုတကယ်တမ်းပြောမယ်ဆိုရင်တော့ကိုလူကိုယ်တိုင်သွားလို့ရရင်တော့ကောင်းတာပေါ့နော်ဒါပေမဲ့ဒီမှာကိုဗစ်အခြေအနေနဲ့ကျွန်တော်တို့ကသူတို့ကတော့အွန်လိုင်းကနေပဲလုပ်ဖို့ပြောလိုက်တယ်အဲ့ဒါ Zoom ကနေလုပ်မှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ကတော့တွက်ဆိုရှာပေးပါပေါ့နည်းနည်းပြအ
ဲ့တော့ကိုတွန်းခင်တို့အဖွဲ့ကအခုဆွဲချက်တင်ထားတဲ့ဒီမြန်မာစစ်တပ်ပေါ့ဗောနော်အဲ့ဒီမြန်မာနိုင်ငံကတာဝန်ရှိသူတွေအနေနဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဒီဆွဲချက်နဲ့တရားစွဲဖို့ဒီတင်ထားတဲ့အမှုကိုဟုတ်ကွာအာဂျင်တီးနားတရားရုံးကသူတို့ကလက်ခံလိုက်တဲ့သဘောဒါကြောင့်မလို့သူတို့ကအခုကြားနာပွဲလုပ်တဲ့သဘောလားရှင်သူတို့အမှုကိုလက်ခံလိုက်ပြီလားရှင
်အမှုကတော့သူတို့လက်ခံတဲ့investigation စုံစမ်းစစ်ဆေးမှုဖွင့်ဖို့သူတို့ကတော့စဉ်းစားနေတုန်းပဲဘာဖြစ်လို့လဲဆိုတော့ဒီနေရာမှာ ICC မှာ case အကြီးတစ်ခုရှိနေတယ်ဒါပေမဲ့ ICC မှာလည်းရှိနေတော့ ICJ မှာလည်းရှိနေတော့ Argentina တရားရုံးကအစိုးရအနေနဲ့ဒီ case ကိုစိတ်ဝင်စားပြီမဲ့အဲ့လိုမျိုးပေါ့နော်ထပ်နေတဲ့ case မဖြစ်စေချင်ဘူးမဖြစ်တဲ့အနေနဲ့ဒီမှာသူတို့က Sonzet Tishi the Loga, DK's got a yedi, a tutabin sit and a thing been now by ma, Dilu, Myanmar Nanga Mabon or Rohingya is a good Bangladesh ma deportation low lilu, Rohingya nin to lilu, Bangladesh got ICC ma signatory lemet to Tara Molu, Bangladesh a ku inine ICC got Sonzambiro ICC case got Pinida. Dabime a good general case got Jaro, Tula Tuli, Biro Monu, Yuama. Biro Tasha Goda Pinuarima, yes, the Yetema Rohingya Ru, Yanesh, be tap checker, she get it. Eddie to Genoruga, the Yamyatamu, Lodine, Ninejaro, DK's go, Puibulo, Edahu, General Anine, General Piopo Shire.
A coody, Jana Puema, the Argentina Baga, the Aduji, Penda Upam Nation. Kapalupos and Munet Janam Nation, Eddie Mali, Alo, Trasume Dune, the Janame Chain Bolly, Era Palu, New Shibalation.
Argentina Perga, Teatuji Tonga Pavaline, Biro General Bergani, Loyaga, Attorney Gajarot, Shini Gajarot, Thomas Cantana Shibalime, Dibergani, Janone, Tutu, raped Lokangayare, Rohingya, Mutami, Naya of Gajanru Tresu, Tres Papilu, a Yeji Devon, no? The case got around to the roof, your book, testify, look, and root around to the roof, dress of book, season tavern.
Bangladesh, Soya Bagao, D. Munepatari, the Rubaga, Obawin Sawya Mushida, Blue Shilation, D. Munepatalu, Ruye, Tongyan Jago, Blue Dialation.
Through Tongyan Jagaro, General Road, Tita the Loga, or Oligo, through Api Mushide, D. Case Ma, look at the Songa Sissimu Boma, Turuga, Argentina, Soya Net. Argentina machine re Buenos Aires ga taya yong ku lo at de song sa sisim mu de ma tu lo pa win kun ni pe me lo pyo tha ba de
a yin ga de ha paw no 2019 ga da ko thun kin no di Myanmar Rohingya a phwe ya ni pi lo di Argentina taya yong ma a mu phwin tha de kaisa ma Myanmar a so ya paw no ai chain do ga ro Myanmar a yat da a so ya ba ga di a ro tu lo pa win saung ya ma mho tu lo ga le lat ma khan mu lo tou myan tha de aku ta kha sit tet a na tain pi lo le da Myanmar sit tet ga le tu lo ga ro long wa da tu lo taya swae de mu so ro tu lo ga le di ha tu lo gyu ma sai pu tu lo pa win ma mho pu so de so ra myo le tu lo tou myan tha da ri le shi de kha ja ro aku lo di Argentina ga tharu nainga daga upade ne a nyi di Myanmar sitat ko tia swae bo a ye ma bo le de ge dan ja ro ho thi yaw mu shi ma shin
di ma chano pyo chin da ga ro di sitat ga ro thuru ga lu tat tama ri su ro ya swae mu chu lu mu ri mya tha de su ro da ga ro lu tat tama ya swae kaung de ga be daw ma ko thuru ga di lo amu ri ko phe sha a me yin do phe sha da be li da ga thuru ga long wa ko ma lu la de a nei tha ma shi de su ro Badumaro tu kule bima chu seme anita badumaro mishibau. Dame dinia magaro chenoru tita the loga dinia ma yinunga spenga franco ru tesha gongsa opine ule dilu Argentina di teayongani a main shagera reside edi enetema pioni chenoru tregere a gujaro di case ga tio mu belauti shinai le so to ge lu jnaru a mu phwin bi da ne sit se mu myan myan san san twa la lai da ne la a ni nge twin ma jnaru ga arrest warrant to ku thauk bo a nei tha ma shinai le
Viewy American than Yotan Radio Tolin Murigo, Nazin, American Bianzu, Washington Murogani, Tayai Tolin Tinset Binivari. Joru Payumune, Lindo Media Robsin, Tomorrow Viewy Mimawa, Internet Samian Upsite, Permis.viewynews.comale, Jishu Nasin Naimari. Tomorrow Internet Samianago, Winjilumia, the Chan now Niland Kunine, Siphon Link Tite, 8473748.info Sure, Webplace Ao, Yaita Laitane. Tomorrow view in Nimawai, Bema Samyanago, Yaushi Naimari. 8473748.info Dab in Lumukoye Samyanari today. YouTube net Twitter Samyanari Ganile, Nasin Jishu, Drinigo Pashulu Yawari. View in Nimawai, YouTube Lay Saga. YouTube.com/ VOA Burmese Channel Psipari. Salomonga, VOA BURMESE, CHANNEL Psipari. YouTube Samyanago Yaupi Swin, VOA Burmese Lo Yai Tela in Lentamaro Samyanago Yau Nai Mari. Twitter Ma Sui No, twitter.com/ VOA Burmese Chipari. Salomonga, twitter.com/ VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/VOABURMESE ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းမှာတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဩဂုတ်လ18ရက်နေ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့အာဖဂန်နိုင်ငံတွင်းအခြေအနေတွေကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးကမ္ဘာသတင်းတွေမှာဖော်ပြကြတဲ့မြန်မာဆရာသတင်းတွေကိုလည်းကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်။
ဟိုအကေလည်းနဲ့ကြည့်တယ်ကြလို့ရှိတော့တောင်ရတယ်ဟိုထားခဲ့ရတာရှိတယ်အခြေအနေနည်းနည်းကောင်းရင်တော့သူရပြန်ကြည့်တာရှိတယ်အဲ့လိုမျိုးအခြေအနေပေါ့ဟိုအရေလိုမျိုးရွာမှာဟိုနေပြီးတော့တောင်ရနေ့
ပတ်စင်စီးပွားရေးအစီအစဉ်မှာနားဆင်ချင်ရပါမယ်ရှင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်အခုရေဆုံးတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်အာဖဂန်ကိုတာလီဘန်တွေသိမ့်ပိုက်ခဲ့ပြီးတဲ့နောက်အကူအညီပေးရေးလုပ်သားတွေဟာအရက်သားတွေကိုအကူအညီဆက်ပေးဖို့ကတိပြုထားပေမဲ့လည်းထိခိုက်လွယ်တဲ့လူတွေကလေးတွေအတွက်အနာဂတ်အခြေအနေကမကောင်းဘူးလို့ဝန်ခံထားပါတယ်။အမျိုးသမီးတွေဆိုရင်လည်း1990ပြည်နှစ်တွေစီကတာလီဘန်အုပ်ချုပ်တဲ့အချိန်တုန်းကလိုပြင်းပြင်းထန်ထန်နှိတ်ကွပ်ခံရမလားဆိုတာကိုစိုးရိမ်နေကြပါတယ်။ Arash Arabasari ရဲ့သတင်းဆောင်မကိုကိုငိမ့်ချန်းပြောပြပေးပါမယ်ရှင်။
ကဘူးကိုတာလီဘန်တွေပြီးခဲ့တဲ့တနင်္ဂနွေနေ့ကရောက်လာခဲ့ပါပြီ။ကဘူးမြို့လာယာလန်းတစ်လျှောက်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အရက်သားတွေနေအိမ်တွေကထွက်ပြေးခဲ့ရပြီးတော့အများစုကကလေးတွေနဲ့အမျိုးသမီးတွေပါ။ဒီအိမ်အသေးလေးမှာထွက်ပြေးလာတဲ့ဒုက္ခသည်မိသားစု၅စုနေပါတယ်။ဘဲမှသွားစရာမရှိတဲ့မုံဆိုးမ၃ယောက်နဲ့မိဘမဲ့ကလေးတွေနေထိုင်ကြတာဖြစ်ပြီးတော့အကြောင်းလဲမတတ်နိုင်ကြပါဘူး။အဲ့ဒီတဲကမုံဆိုးမတဦးဖြစ်တဲ့ဂူတာစတာကသူသား၃ယောက်နဲ့ယောက်ျားဖြစ်သူလဲတိုက်ခိုက်မှုတွေကြားမှာသေဆုံးခဲ့ရပြီးတော့သူ့မိဘတွေကလည်းမိသားစုကိုထောက်ပံ့ဖို့အခုအမိုက်ကောက်နေရတယ်လို့ပြောပါတယ
်ဒီကလေးလေးတွေကိုကြည့်ပါအမိုက်ပုံတွေကနေပလတ်စတစ်တွေဆက်ကူတွေကောက်နေရပါတယ်ဒါကကလေးတွေလိုရမယ့်အလုပ်လားအာဖဂန်သမ္မတအာရှရက်ဂါနီကကျမတို့အတွက်ဘာလုပ်ပေးလို့လဲသမရဟောင်းကာဇာရရောဘာလို့ပေးလို့လဲတာလီဘန်တွေရောဘာလို့ပေးလို့လဲကျမတို့တမီးတွေကိုမုတ်ဆိုးမှဖြစ်အောင်ပဲလုပ်ခဲ့တာကျမတို့ဒီမှာရောက်နေတာလာပေါင်းများစွာရှိပါပြီဆင်းချက်စရာမရှိအသားမရှိအဝတ်အစားဖက်နှက်တွေလည်းဘာမှမရှိပါဘူးသူတို့အတွက်ဆေးကိုလည်းအခုရှာနေရတော့မှာ
အာဖဂန်တပ်တွေလက်နက်ချပြီးတဲ့နောက်လူသားချင်းစာနာမှုအကူအညီပေးသူတွေအတွက်ခက်ခဲသွားပြီးမသေးကြတဲ့အနာဂတ်တွေနဲ့ရင်ဆိုင်နေရပြီလို့နော်ဝေဒုက္ခသည်များကောင်စီကအာဖဂန်မန်နေဂျာအလီမက်ကာတီကပြောပါတယ
် We are aiming to be able to stay and deliver
ကျမတို့ကဆက်နေပြီးအရေးကြီးတဲ့အထောက်အကူတွေထပ်ပေးသွားဖို့မျှော်လင့်ပါတယ်ဒါပေမဲ့လည်းအခြေအနေကဒီထက်ဆိုးလာရင်တော့နိုင်ငံတကာနဲ့ဒေသခံဝန်ထမ်းတွေကိုလုံခြုံအောင်ဘယ်လိုထားရမလဲဆိုတဲ့အစီအစဉ်တွေလည်းရေးဆွဲထားပါတယ
်တာလီဘန်တွေအာဖဂန်ကိုထိန်းချုပ်လိုက်တာနဲ့အမျှအာဖဂန်အမျိုးသမီးတွေကိုကြောင်းတက်ခွင့်မပေးတာအမျိုးသားအဆောင်အရှောက်တယောက်မပါရင်ခန္ဓာကိုယ်တစ်ခုလုံးကိုလည်းဖုံးကွယ်မထားရင်အမျိုးသမီးတွေကိုအပြင်ထွက်ခွင့်မပေးမှာကိုလူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေပါတယ်။အာဖဂန်အမျိုးသမီးများကွန်ရက်ကအုပ်ချုပ်မှုဒါရိုက်တာမယ်ရီကာရာမီက
တာလီဘန် has still have same attitude same behavior same
တာလီဘန်တွေဟာအရင်တုန်းကလိုစိတ်ဓာတ်အတွေးခေါ်နဲ့သူတို့ကဘာလေးထဲမှာနေတုန်းပါပဲ။အာဖဂန်ပြည်သူတွေအားလုံးအတွက်လုံးဝမဖြစ်နိုင်သလိုလုံးဝခက်ခဲပါတယ်။အထူးသဖြင့်အမျိုးသမီးတွေနဲ့လူငယ်တွေအတွက်ပါ
And particularly for women and the youth
ဒုက္ခသည် MO မှာကတော့ပုံမှန်ဘဝမျိုးနေခြင်းတယ်လို့ VOA ကိုပြောပါတယ
်တ
ာလီဘန်တို့ပြောချင်တာခင်ဗျားတို့မှာအမေတွေညီမတွေရှိမှာပါအစိုးရမှာလည်းမိသားစုတွေအမေတွေညီမတွေရှိမှာပါပဲအဲ့ဒါကြောင့်တိုက်ခိုက်တာတွေကိုရပ်ပါကိုရန်ကျမ်းစာနဲ့အညီတိုက်ခိုက်တာတွေကိုရပ်ပြီးပါစစ်ပွဲတွေမရှိတော့ရင်ကျွန်တော်တို့အိမ်ပြန်နိုင်ပြီးတော့မိသားစုတွေကိုစောင့်ရှောက်နိုင်မှာပါကျွန်တော်တို့အကုန်ထားခဲ့ရပါတယ
်တာလီဘန်တွေဟာသူတို့ရဲ့နေအိမ်တွေအနီးမှာမိုင်းတွေထောင်ခဲ့တာကြောင့်ခလေးတွေလက်ပြက်ခြေပြက်တွေဖြစ်ကုန်တယ်လို့ခပ်ပြေးလာရတဲ့ဒုက္ခသည်တွေကပြောပါတယ်ခင်ဗျာ
ကိုငင်းချမ်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာဆရာသတင်းတွေထက်ကကောက်နှုတ်တင်ပြမှာဖြစ်ပါတယ်မတ်ရင်ချင်းနိုင်ပါရှင
်မြန်မာနိုင်ငံမှာအောက်တိုဘာလလောက်တွင်လူဦးရေ 6.2 သန်းလောက်ငတ်မို့ခေါင်းပါမှုတန်ကိုရင်ဆိုင်ရနိုင်ပြီးဒါဟာအသက်ရှင်နေထိုင်တဲ့ကာလအတွင်းအစိုးဆုံးအခြေအနေဖြစ်မှတ်တမ်းတင်ရမှာဖြစ်ကြောင်းကုလသမဂ္ဂအရာရှိကပြောကြားဆိုတဲ့ကောင်းစဉ်နဲ့အမေရိကန်အခြေစိုက် PRX ရေဒီယိုသတင်းဌာနကထုတ်လွှင့်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းကိုအရင်ဆုံးကောက်နှုတ်တင်ပြချင်ပါတယ်။သတင်းတင်ဆက်သူမာကိုဝါမန်ကနေ WFP ရဲ့မြန်မာဌာနကိုယ်စားလှယ်စတီဖင်အန်ဒါဆန်ကိုဆက်သွယ်မေးမြန်းထားတာပါ။တကယ်တမ်းဖေဖော်ဝါရီလမှာဆရာနာမသိငင်ကလေးကမြန်မာနိုင်ငံမှာလူဦးရေ3,000+လောက်ငတ်မို့ခေါင်းပါမှုကိုရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။အခုတော့ WFP ရဲ့ခန့်မှန်းချက်အရဆိုရင်အောက်တိုဘာလမတိုင်ခင်ဒီအရေအတွက်ထက်နှစ်ဆတိုးလာနိုင်ပါတယ်။ပိုပြီးဆိုးတာကတော့ COVID-19 ရောဂါကူးစက်မှုကြောင့်မဲ့ဖွယ်ကောင်းလောက်အောင်အလျင်မြန်ပြန့်နှံ့နေတာဖြစ်ပါတယ်။လာမယ့်3လအတွင်းကမ္ဘာနေရာ23ခုမှာငတ်မို့ခေါင်းပါမှုဖြစ်လိမ့်မယ်လို့ကုလသမဂ္ဂအေဂျင်စီတွေကဇူလိုင်လကတည်းကသတိပေးခဲ့တဲ့အထက်မှာမြန်မာနဲ့အခြား9နိုင်ငံစည်းင်းကိုဖော်ပြထားတယ်လို့ဆိုပါတယ်။လက်ရှိမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေဟာလူလောကမှာအလွန်ဆိုးရွားပြီးအခက်အခဲဆုံးအချိန်ဖြစ်နေတယ်လို့ WFP မြန်မာဌာနကိုယ်စားလှယ်စတီဖင်အန်ဒါဆန်ကပြောပါတယ်။ပထမဆုံးချက်ကတော့ February လမှာဆရာနာသိန်းကြီးကလေးကနိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးအကျက်တဲ့ COVID ကူးစက်မှုစတာတွေနဲ့အတူဆင်းရဲမွဲတွေမှုတွေရှိနေတာပါကက်ယောဂါကိုမနစ်ကလေးကရင်ဆိုင်နေရတယ်ဆိုပေမဲ့ဒီတစ်ခေါက်ကတော့ဆူနာမီလိုပဲကြောက်စရာကောင်းလောက်အောင်တနိုင်ငံလုံးကိုရိုက်ခတ်သွားကြောင်းစတီဖင်အန်ဒါဆန်ကဆိုပါတယ်လာမယ့်သတင်းပတ်တွေအတွင်းမြန်မာနိုင်ငံမှာလူဦးရေ54သန်းအနည်းတဝက်လောက်ဟာကိုဗစ်ကူးစက်ခံရမယ့်အခြေအနေရှိနေတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးသတိပေးပြောကြားခဲ့တဲ့အချက်ကိုလည်းသူကထောက်ခံပြောဆိုခဲ့တယ်လို့ကျန်းမာရေးစနစ်ပြိုလဲနေုံတင်မကလူတွေရဲ့စားဝတ်နေရေးအခြေအနေကိုပါကြီးမားစွာထိခိုက်နေကြောင်းစတီဖင်အန်ဒါဆန်ကပြောကြားခဲ့ပါတယ်။ဆက်သွယ်မေးမြန်းခန်းအပြည့်စုံကိုတော့ PRI ရဲ့ဝက်ဘ်ဆိုက်မှာဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ဆက်လက်တင်ပြမှာကတော့မြန်မာစစ်ကောင်စီဟာပြန်လှည့်မရတဲ့လမ်းကြောင်းပေါ်ရောက်နေခြင်းဆိုတဲ့ကောင်းစဉ်နဲ့ Asia Times သတင်းစာ online မှာရဲမျိုးဟင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာမှာအာဏာသိမ်းမှုဟာစစ်တပ်အကျိုးစီးပွားကိုထိန်းသိမ်းကာကွယ်ဖို့နဲ့ဒေါက်ဆန်းစုကြည်နဲ့သူဦးဆောင်တဲ့ NLD ပါတီကိုနောက်ဆုံးမှဖျက်သိမ်းဖို့စတဲ့ရည်ရွယ်ချက်နဲ့အစီအစဉ်တကျလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လေအများမျှော်လင့်ထားတဲ့အတိုင်း NLD အပြတ်အသတ်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းဇူလိုင်လ26ရက်နေ့မှာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။သူတို့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရမဲဆန္ဒရှင် 17.3 သန်းကျော်ရဲ့စီးရင်မှန်ကန်မှုမရှိခဲ့တဲ့အတွက်2008ဖွဲ့စည်းပုံအခြေခံဥပဒေဒါမှမဟုတ်ရွေးကောက်ပွဲဥပဒေနဲ့ကိုက်ညီမှုမရှိခဲ့ဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားတယ်လို့ဆိုပါတယ်။ဒီစုံစမ်းတွေ့ရှိမှုတွေအရမဲရီဟာလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့စစ်တပ်ကခံယူထားတယ်လို့လည်းဆိုပါတယ်။မဲဆင်းရဲ့မတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ရဲ့အာဏာသိမ်းမှုဟာဘယ်နိုင်ငံမျိုးမှမတွေ့ဘူးလို့ဆိုရနိုင်တဲ့တင်းထန်လာတဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုကြုံတွေ့ခဲ့ရတယ်လို့နိုင်ငံတကာရဲ့ဝိုင်းဝန်းပြစ်တင်ရှုံချမှုတွေလည်းရင်ဆိုင်ခဲ့ရပါတယ်။ဆက်လက်ပြီးစောင်းမရှင်ကစစ်တပ်ရဲ့အာဏာသိမ်းမှုနောက်ွယ်မှာဘာတွေရှိတယ်လဲဆိုတာကိုသုံးသပ်ထားတဲ့အပိုင်းမှာတော့ရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်တပ်ဟာအာဏာသိမ်းဖို့ရွေကျက်ရှိနေတယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောကြားခဲ့တဲ့အရင်မိကွန်းတွေကိုကိုးကားထားတာတွေ့ရပါတယ်။မဲဆင်းမတမာမှုတွေရှိခဲ့လို့ဆိုတာကိုအကြောင်းပြထားပေမဲ့အာဏာသိမ်းနောက်ွယ်ရဲ့အဓိကအချက်ကတော့လွတ်တော်မှာ2020ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးအရှိန်အဟုန်နဲ့ဆောင်ရွက်လာတဲ့အချိန်မှာတကယ်လို့သာNLD ဒါအပြတ်အသတ်ထပ်ပြီးနိုင်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြောင်းလဲနိုင်ပွဲရာရှိနေပြီးလွတ်တော်ထဲမှာသူတို့ရဲ့25ရာခိုင်နှုန်းပါဝင်နေမှုသူတို့ရဲ့နိုင်ငံရေးအာဏာအခွင့်အူးခံရနေတဲ့အခြေအနေစီးပွားရေးကုမ္ပဏီကြီးတွေချုပ်ကန့်ထားမှုစတာတွေကိုလက်လွတ်ဆုံးရှုံးရမယ်အနေအထားဖြစ်လာမှာကိုစိုးရိမ်ကြောက်လန့်မှုကြောင့်သာဖြစ်တယ်လို့ဆောင်းမရှင်ကသုံးသပ်ထားပါတယ်ရှင်
VOA American တရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တနဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Wing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ကနေ့မနေ့ခင်အတွက် VOA ရဲ့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင်။မကြာခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။အခုကတော့စီးပွားရေးအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်။ကမ္ဘာတစ်လွှားမှာရှိနေကြတဲ့ဌာနေတိုင်းရင်းသားများဟာဆင်းရဲနွမ်းပါမှုနဲ့လူမှုစီးပွားမမျှတမှုတွေခွဲခြားဆက်ဆံခံရမှုတွေကြုံလာရနိုင်ကြောင်းဩဂုတ်လ9ရက်နေ့ကကြေညာခဲ့တဲ့နိုင်ငံတကာဌာနေတိုင်းရင်းသားများနေ့မှာကုလသမဂ္ဂစာနယ်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ကသတိပေးပါတယ်။မြန်မာနိုင်ငံတွင်တိုက်ပွဲတွေကြားဒိန်းဆောင်နေရချင်းဆီယနာသိမ့်မှုကိုဗစ် -19 ကပ်ဘေးရောဂါတွေနဲ့ပါကြုံလာရတဲ့ကရင်ပြည်နယ်တွင်ကဌာနေတိုင်းရင်းသားများရဲ့အတမွေးဝမ်းကြောင်းအလို့အကန့်တွေလည်းဆိုးဆိုးရွားရွားထိခိုက်သက်ရောက်နေတယ်လို့ကရင်ငင်းချမ်းရေးအထောက်ကူပြုကွန်ရက်ရဲ့ဒါရိုက်တာနော်ဝါခူရှိကပြောပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်ပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်ပျောက်သွားပြီလို့ပြောနေကြတဲ့လူငယ်အများအပြားကိုတွေ့ရပါတယ်ရည်ရထားတဲ့အနာဂတ်စိတ်ကူးတွေလက်တွေ့လုံနိုင်ဖို့ခက်ခဲသွားကြပြီလို့လူငယ်တွေကပြောနေကြတာပါရုပ်ရှင်ကားတွေထဲမှာဒဏ်ရာတန်ချက်တွေခြေပြက်လက်ပြက်တွေကို special effect makeup နဲ့အမြင်လှည့်စားနိုင်အောင်ဖန်တီးပေးနေတဲ့လူငယ်တယောက်ကသူခက်ခဲသင်ယူစူးစမ်းထားတဲ့ပညာအတွက်ရှေ့ဆက်ဖို့မလွယ်တော့ဘူးလို့ပြောပါတယ်အတူက SFX လို့ခေါ်တဲ့ special effect makeup ပညာရှင်ဆုံးဘာကြောင့်အဲ့လိုပြောနေလဲဆိုတာနောက်ထောင်ကြည့်ပါ
တော့ဒီလောကရောက်တာလည်း9နှစ်ကျော်ကျော်လောက်ပဲရှိဦးမယ်ဆိုတော့အများကြီးအရှိဆက်လောက်အောင်ပေါ့နော်လူတွေကတဖြည်းဖြည်းလက်ခံလာရဲဆိုတဲ့အချိန်မှာညီမတို့အားတက်လာဟိုရှေ့မှာလောက်ကြရဲလောက်ကြရဲအများကြီးရှိရဲဆိုတော့ဒီကတဖြည်းဖြည်းနဲ့ကိုယ့်အကူလည်းတင်တယ်ဆရာကြီးရှိရလည်းတင်တယ်ပြီးတော့ဒီနောက်ဟို website တွေရှိရနေပြီးတော့လည်းညီမတို့အဲ့ဟို online course တွေအဲ့လိုတင်တယ်ဟိုတင်တယ်ပေါ့နော်အဲ့ရနေစပြီးတော့တဖြည်းဖြည်းနဲ့အဲ့လိုလမ်းစာလေးပေါ့လာတော့ပေါ့လာဆိုအလုံးထားပါတော့ဟိုနိုင်ငံခြားကနိုင်ငံသားတွေအနေဖြင့်ဒီမှာလူပြက်လူတွေပြန်လာတာမျိုးအဲပြီးတော့ MRT4 ဘာညာဆိုအရင်အဲ့လို SFV ဘာညာဆိုရင်တို့ထိုင်းကနေခေါ်တာမျိုးရှိရဲ BSC ဆိုတော့ဒါမှမဟုတ်အဲ့နောက်ပိုင်းမခေါ်တော့ဘယ်နဲ့ညီမတို့ဒီလူကယ်တွေကသူအစားထိုးသုံးတာပေါ့နော်အော်အဲ့ထပ်ပုံပြီးတော့တဖြည်းဖြည်းနဲ့ဖြစ်လာတော့မယ်ဟိုလူများနိုင်ငံအောင်မိတော့မယ်ဆိုပြီးတော့ပျော်နေတဲ့အချိန်မှာညီမတို့စာချုပ်တွေဘာတွေလက်မှတ်ထိုးဖို့လုပ်ပြီးတော့မှ COVID စာချစ်တဲ့အချိန်အဲ့ကိုဗစ်မှာဒီဖလင်ပိုင်းနဲ့ပတ်သက်တဲ့သူတွေအကုန်လုံးကရက်သွားအောင်ကိုဗစ်တစ်နှစ်လုံးရက်သွားပြီးတော့မှညီမတို့ second wave ပြီးသွားတဲ့အချိန်မှာညီမတို့ပြန်စားဖို့လုပ်တော့ဘူးနော်ပြန်စားဖို့လုပ်တော့အဲ့ချိန်မှာဆေးတွေလည်းရောက်နေပြီစားကြုပ်တွေကလည်းဟိုစားကြုပ်ချုပ်ရတော့မှာပေါ့နော်ညီမဆို8 February 3ရက်နေ့မှာရုပ်ရှင်ဆေးတွေအတွက်ဟိုညီမအဲ့လိုစားကြုပ်ချုပ်ဖို့ရှိရ3လစာမှိုင်ညောင်အောင်ဆက်ခွတ်တွေလည်းပေးပြီးသွားပြီ။ဟိုပြီးတော့အဲ့ဒီအထက်မှာပြင်ရမယ့် makeup အပိုင်းတွေကိုလည်းညီမတို့အဲ့လိုရှင်းနေပြီးသွားပြီ။လက်မှတ်3ရက်နေလက်မှတ်တော့ထိုးဖို့ပဲကျန်တော့တာ။အဲ့ဟာပြီးတော့မဟာမှာ web cd လို့ဟာမျိုးတခုရိုက်ဖို့ရှိရပါတော့။အဲ့မှာ aspect ဖိတ်တယ်မကပါနဲ့။ညီမပစီလဲဆိုတော့ main character ရဲ့ ရဲ့ဟို production design ညီကောင်းလို့သူနေတဲ့အိမ်ပုံစံဆက်တင်နေပေါ့နော်အဲ့ဟာကညီမအတ်ထားရှိရဲ့အဲ့ဟာလည်းမလုပ်ဖြစ်လိုက်ရဘူးလေကျွန်တော်ဖန်တီထိုင်ပါညာတာကြည့်နေတဲ့အချိန်မှာပဲဖေဖော်ဝါရီတရက်နေ့မှာလို့အနာစတိုင်သွားစတိုင်သွားတော့အေးအေးတရက်နေ့ရဆောက်ပြီးတော့အခုအချိန်ကြီးပေါ့နော်အခုညီမကောင်ဆက်လောက်ရမှာမသိဘူးဟိုဘယ်လိုလုပ်ရင်အဆင်ပြေလာမလဲဆိုတော့လည်းမသိတော့ဟုတ်အဲ့လိုဖြစ်တာပါ
ဟိုစာချုပ်ချုပ်ဖို့ပေါ့နော်ဖေဖော်ဝါရီလ3ရက်နေ့မှာစာချုပ်ချုပ်ဖို့အစီအစဉ်တွေကလည်းအကုန်လုံးပြတ်သွားတယ်ဆိုတော့အဲ့ဒီအတွက်ကဘယ်လောက်ထိဟိုကိုအတွက်နှင်းနာဆုံးရှုံးသွားတယ်လို့ပြောနိုင်လဲရှင
်အဓိကတော့ညီမကအဲ့လိုငွေကြီးဆိုလည်းတင်းစေကနန်းကြီးပါပေါ့နော်ဒါပေမဲ့အဲ့ငွေကြီးဆိုတော့ညီမတို့ကဘာလို့ရလဲဆိုတော့ motivate လုပ်ဖို့ခွန်အားလို့ညီမရရှေ့တစ်နှစ်လုံးနားထားတဲ့အတွက်ကြောင့်မလို့ဘယ်လိုကြိုးစားမလဲဆိုတော့စိတ်ကြီးအပြည့်ရှိနေရတာအကုန်ရိုက်ထုတ်ခံလိုက်ရဘာမှလုံးလုံးမရတော့ဘူးဒီဟာကဘယ်လောက်ကြာမှာလဲဆိုတာရယ်ကိုကြောင်းနေနေတော့တော်စိတ်ဟိုဖြစ်နေစိတ်ရဲ့ကြပါရမှာမနာပြောရင်တော့
special effect makeup ပညာကိုစိတ်ဝင်စားလို့နဲ့အတွက်နှစ်နဲ့ချီစူးစမ်းခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီပညာကိုတိုးတက်စေခြင်းနဲ့စိတ်နဲ့လုပ်နေသူမို့ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိဘူးလို့သူကပြောနေတာပါ
ကိုနိုင်ငံအားလည်းသူများအိမ်နဲ့အတူတူပဲလုပ်နိုင်နေဆိုတာကြချင်လို့အဲ့လိုစူးစမ်းခဲ့တာပါဟုတ်စူးစမ်းတော့လည်းအဲ့လိုအရာတော့နည်းနည်းပါးပါးထင်လာခဲ့ဘောနော်အဲ့လိုဖြစ်ပြီးတော့မှဒီလိုမျိုးဒါမှဆက်လုပ်လို့မရဘူးဆိုတော့ဆက်ကြေးလဲစိတ်မကောင်းဖြစ်တယ်ရှင်ဟုတ
်ဟိုဆိုတော့ကျွန်မရှင်းပြခဲ့သလိုဆိုရင်ဒီလိုမျိုးပေါ်ရုပ်ရှင်ထဲမှာဇက်ကောင်တွေကိုဟိုအသွင်ပြင်ပြောင်းသွားအောင်လို့ညီမတို့ special effect makeup တွေနဲ့လုပ်ဖို့ညီမတော်တော်လေးကိုယ်တိုင်လည်းတည်ချာချာတင်ယူခဲ့ရတယ်ပညာကိုကျွန်းကျွန်းကျင်ကျင်လုပ်နိုင်ဖို့အတွက်ကအချိန်တွေလည်းပေးခဲ့ရတယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုစူးစမ်းထားခဲ့ရတာတွေရောအခုအချိန်မှာကျတော့အတုံးမဝင်ဘူးလို့မျိုးရောဖြစ်နေတယ်လို့ခံစားရလားအဲ့ဒီဟာတွေရောပြန်ပြီးအတုံးချနိုင်ဖို့အတွက်ကရောညီမဘယ်လိုမျိုးမျှော်လင့်ချက်ထားလဲရှင
်အနာတိုင်းထားတာကာလာအဲ့လိုအရင်ကြမယ်ရှူတင်နေအရင်လိုမျိုးစဖို့အဆင်မပြေဘူးဆိုလို့ရှိရင်ဒီ effect makeup ပိုင်းကလေပြန်ပြောက်သွားနိုင်စီတောင်ရှိရရှင်ဘာလို့လဲဆိုတော့ဟိုညီမတို့ covid ကာလာအတွက်မှာညီမတို့စင်စာချက်သိမ်းလုပ်ပြီးတော့ rating system လုပ်နေရဘာလို့လဲဆိုတော့အရှိမညီမတို့တွေးထက်တန်ယူတွေဟိုအရင်အဲ့လိုထိခိုက်တာလက်ပြတ်တာအဲ့လိုမျိုးအရင်အတွက်ထပ်တန်ယူတွေကိုညီမတို့စဉ်းစားနဲ့အုပ်ပြတာမျိုးရှိရရှင်အဲ့ကြောင့်အဲ့စဉ်းစားကနေပြီးတော့ rating system ကိုပြောင်းမှုစူးစမ်းနေကြပါဘောနော်အခုက MRTV တို့နောက်ပြီးွားရင်ညော်ရီတို့မှာစဉ်းစားတွေပြန်သုံးနေတာတွေ့ရရှင်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီ effect special effect makeup ကသူတို့လက်ထက်ထံမှာတော့ထပ်ပြီးတိုးတက်လာကြမရှိတော့ဘူးလို့ထင်တယ်ရှင် Friday မှာအနာတင်သွားတော့လုံးရရှိရည်မလုံးနိုင်တော့ဘူးဘောနော်အဲ့တော့ညီမအနေနဲ့စဉ်းစားကြတာကဒီကိစ္စကအခုဆိုလို့ရှင်လဲရက်တရကြော်သွားကြီးနောက်ထပ်ဘယ်လောက်ကြာမှလည်းမသိဘူးဆိုတော့လေဒါကိုမကြော်လွားနိုင်ဘူးဆိုလို့ရှင်ရုပ်ရှင်အမှုပညာလုပ်ငန်းကတော်တော်ကြီးကိုဆုပ်ယုပ်သွားမယ်လို့ညီမထင်တယ်ရှင့
်ဟုတ်ပေါ့နော်ညီမလိုပဲညီမရဲ့တငယ်ချင်းတွေပေါ့ညီမနဲ့ရွယ်တူတက်တူတငယ်ချင်းတွေနဲ့ရောအခုလိုမျိုးတို့ရဲ့ဒီရှေးရီကိုယ့်ရဲ့ရှေးရီနဲ့ပတ်သက်ပြီးတော့ပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှုတွေလုပ်ဖြစ်လာအဲ့ခါမှာရောတို့ရဲ့ဒီခံစားချက်တရားရောဘယ်လိုရှိတယ်လို့သိရလဲရှင
့်ဟုတ်ညီမဒီတက်တူရဲ့တို့တငယ်ချင်းတွေနဲ့တော့စကားပြောဖြစ်တယ်ပေါ့နော်တွေ့တိုင်းလည်းဒီညီမဒီအာနာတိုင်းတဲ့ကိစ္စကိုပြောတဲ့အခါမှာဟိုတငယ်ချင်းဆိုတာလည်းအခုဘန်မှာလုံနေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ကျောင်းအခုထိကျောင်းတက်နေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ဟိုညီမတို့လိုမျိုးဒီအလုပ်ပညာတိုင်ဝမ်ရလူတွေလည်းရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကမဖြစ်သွားလဲဆိုတော့အခုဘန်မှာလုံနေတဲ့သူဆိုလို့ရှိရင်လည်းတို့အလိုအချက်တွေအများကြီးခံရဆိုင်နေရတယ်ပေါ့နော်ကျောင်းတက်နေတဲ့သူတွေကလည်းအခုတို့ကျောင်းတက်ဖို့ကိုအဆင်မပြေတော့ဘူးတက်ဟိုတို့တို့ကိုယ်လည်းမတက်ချင်ဘူးပေါ့နော်နောက်တစ်ခုကဒီဖလင်ဘိုင်းရလူတွေသူတို့ဆိုလို့ရှိရင်တော်တော်ကြီးကိုအဆင်မပြေဘူးဖြစ်နေရဘာလို့လဲဆိုတော့ညီမတို့နားထတာအကြပြီးပြီးွားရင်ဒါရိုက်တာတွေ production design ရလူတွေအကုန်လုံးကရှူတင်နေနားထားတဲ့အပြင်ကိုတချို့သူ905ကြီးအထောက်ခံထားတဲ့သူတွေရှိတယ်သူတို့အနေနဲ့ကစာနာသိမှုကြာနေမှာဆိုလို့ရှိရင်သူတို့အနေနဲ့ဒီရုပ်ရှင်တရုပ်ဆောင်နားတွေနောက်ပြီးွားရင်ဒီရှူတင်ပြန်စားဖို့ဒီမှာတော်တော်ရုပ်အခက်အခဲရှိမှလို့ထင်တယ်တချို့ဆိုလည်းဒီမှာရန်ကုန်မှာမရှိကြတော့ဘူးရှင်ဟိုအမှန်ကတော့အရန်မမျောဖို့ကောင်းပါရဲ့ဒီလူငယ်ရင်းနဲ့လေညီမတို့အကုန်လုံးဘာဆက်လို့မှမသိဖြစ်ကုန်ကြတာပါဟုတ
်ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအနာဂတ်အတွက်ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိတော့ဘူးလို့ပြောနေကြတဲ့လူငယ်တွေထဲမှာပါတဲ့ special effect makeup ပညာရှင်ဆုံးဖြစ်ပါတယ်ဆရာနာသိမ့်ပြီးနောက်လမ်းပေါ်ထွက်ဆန္ဒပြကြတဲ့လူငယ်တွေတောင်းဆိုခဲ့ကြတဲ့ငါတို့အတာကငါတို့ပြန်ပေးဆိုတဲ့တောင်းဆိုတဲ့တွေကိုလမ်းမတွေပေါ်မှာမကြားရတော့ပေမဲ့
လူငယ်တွေရဲ့ရှင်တွေမှာတော့အရင်ထက်ပိုပြီးတော့ကျေလောင်နေတယ်လို့ပြောနေကြပါတယ်ကျွန်မဆုမြတ်ပါပ
ါတော့ရှင်တို့ခုနားဆင်ကြရတာကတော့မဆုမြတ်ပေါ်စီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ဆရာနာသိမ့်ခံရတဲ့မြန်မာနိုင်ငံမှာစိတ်ကူးရွှေချက်တဲ့အတိုင်းလက်တွေလုံနိုင်ဖို့အခွင့်အလမ်းပြောင်းနေတဲ့ရန်ကုန်မြို့က Special Effect Makeup ပညာရှင်လူငယ်တယောက်ကိုဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ကျွန်မအစီအစဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့အချိန်ဆီယနာသိမ့်မှုကိုဗစ် -19 ကပ်ဘေးတွေနဲ့ပါကြုံရတဲ့ကရင်ပြည်နယ်တွင်းကဌာနေတိုင်းရင်းသားများရဲ့အသက်မွေးဝမ်းကြောင်းအလို့အကန့်အခြေအနေတွေနဲ့ပတ်သက်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုခွင့်ရရဲ့ဒါရိုက်တာနော်ဝါခူရှိကိုကျွန်မဆက်သွယ်မေးမြန်းပေးဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြထားပါတယ်ရှင်
ကေရီရဲ့ဆန်နေတိုင်းရင်းသားရဲ့ရိုးရာသူရအေးစစ်နေပြီးတော့တောင်ရည်လုံးမယ်ဝင်းမြည်ရည်လုံးမယ်ပြီးတော့ကိုဟာကိုနေမယ်ဟိုဒီအစိုးရရဲ့ထောက်ကူတွေလည်းသူတို့ကဟိုမရဘူးနော်မရဘူးသူတို့လည်းဟိုစားအကယ်၍ဟိုလာပြီးတော့အခက်အခဲလာပြီးတော့ဘုံမကျဲတာတွေလက်နဲ့ကြည့်မကျဲဟိုစားမပြည့်မပြည့်လို့ရှိတော့သူတို့အတွက်ဟိုစားအေးစစ်နေလို့ရတာပေါ့နော်
ခုခါမှာဆီယနာလည်းတင်ထားတယ်ကိုဗစ် -19 တွေကလည်းဖြစ်နေတယ်ဆိုတော့သူတို့ရဲ့အတမောဝမ်းကြောင်းအလုတ်အကင်နေအပြောင်းလဲရှိပါလားဗာမရထိခိုက်တက်ရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အခုကတော့ဟိုအရင်လိုတော့မဟုတ်ပါတော့အကဲအသူတစ်ဖြစ်ဒီထိုင်တိုင်းရင်းသားတွေကကျွန်တော်တို့ကတော်ရတယ်မဟုတ်လို့ပြီးတော့ဒီဟိုစိုက်ပြွေးတွေပေါ့နော်အသူတစ်ဖြစ်အဲ့ဒါဟိုဟိုစိုက်ဟိုလောက်တာပေါ့နော်ဒါပေမဲ့အခုကဒီစစ်အနာတဲ့ပြီးတဲ့နောက်မှာဆိုရင်ကျမတို့ဒေတာမှာပေါ့နော်ဒီအထူးသဖြင့်တမဟာ9ပြီးတော့တမဟာ3တမဟာ7မှာဟိုစစ်တပ်တွေဟိုတိုးလာတာရှိတယ်ပြီးတော့ဒီစစ်ပွဲတွေဟိုဖြစ်တယ်ပြီးတော့လင်းနေဟိုဘုံလာကျတာရှိတယ်အဲ့ပြီးနောက်မှာကျမတို့ဒီဟိုရွာသားတွေပေါ့နော်အထူးသဖြင့်ဒီထိုင်နေတိုင်းရင်းသားတွေကတော့ဟိုအကြီးလူမျိုးဒီတောင်ရစိုက်တာတွေပါတယ်လှုပ်လို့မရတော့ပေါ့နော်အဲ့ဒါထွက်ပြေးရတယ်အခုလည်းသူတို့ဒီတောင်ရည်ပြန်လို့ဖို့လည်းအစီအရေလိုမျိုးပြန်လို့လို့မရတော့ဘူးနော
်ထောက်ပံ့တာနဲ့တင်သူတို့ဟိုလုံလောက်မှာရေရှည်ရက်တည်ဖို့ကတော့ခက်ခဲမယ်ထင်ပါတယ်ဆိုတော့ဒီလိုထွက်ပြေးရတဲ့တင်းရှောင်ရတဲ့ဌာနေတိုင်းရင်းသားများအတွက်အစားထိုးအလုပ်အကင်အစီအစဉ်တွေများရှိပါသလားရှင
်အရေကဆိုရင်ကျွန်တော်တို့ကဒီပဲ့မွေဝါကြောင့်တိုက်ပြေးရေးတွေပါဟိုစားကူညီတာတွေရှိတယ်ပြီးတော့ဟင်းပီးဟင်းရွက်ဒါမွေးမြူရေးပေါ့နော်အဲ့ဒါတွေလောက်တာရှိတယ်ဒါပေမဲ့အခုကတော့အစုတစ်ဖြစ်ကတော့ဥစား security ပေါ့နော်လုံချိုရေးကမလုံချိုဘူးလေမလုံချိုဘူးဆိုတော့လည်းပြန်လို့လည်းအခုရွာမှာပြန်လဲအဆင်မပြေဘူးနေရအများသဖြင့်ကဖြစ်လို့ဆိုတော့သူကအခုလက်နဲ့ကြည့်နေတိုင်းလက်နဲ့ကြည့်ဟိုပြည့်တယ်ဆိုတော့တချို့ရွာတွေကသူကဥစားခဏလေးပြန်ကြည့်တာပြန်ပြီးတော့ပြန်ကြည့်ရတယ်ရှိတယ်ဒါပေမဲ့တော့မှာပဲဆက်ပြီးတော့ရှိနေတော့ပဲပေါ့နော်အဲ့ဒါတော့ဥစားခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ဒီဌာနေတိုင်းရင်းသားများအနေနဲ့ဒီအခုလိုတောင်ရမလုတ်ဖို့မွေးမြူရေမလုတ်ဖို့ဆိုရင်သူတို့အတွက်အစားတို့ပေါ့နော်အစားတို့အသက်မွေးဝမ်းကြောင်းအလုတ်အကန်ရောဖြစ်နိုင်ပါသလားရှင်သူတို့ကဒီလိုလွယ်လွယ်ကူကူနဲ့အလုတ်အကန်ပြောင်းနိုင်တဲ့အနေအထားမျိုးရှိပါသလားရှင
်အခုကဒီနိုင်ငံရေးတည်ငြိမ်မှုရှိလို့ရှိရောသူတို့အတွက်တော့အခက်အခဲမရှိဘူးပေါ့ဥစားဒီအစိုးရရဲ့ဟိုထောက်ပံ့မှုမရတော့မှသူတို့ဟာနဲ့သူတို့หนีလို့ရတယ်လေသူတို့အခုကဟိုပြဿနာကတည်ငြိမ်မှုရယ်ပြီးတော့ဒီလုံချွေရေးပေါ့နော်ခြားအခြားတစ်ခုခုပြန်စာထုတ်ဖို့ကတော့မလွယ်ဘူးပေါ့နော်အခုကအရေးကြီးဆုံးကသူတို့ security ပေါ့နော် security ရယ်ပြီးတော့စစ်တပ်တွေကပြန်ပြီးတော့သူတို့နေရာနေထွက်ခွာပေးဖို့ရယ်ပြီးတော့သူတို့ရွာမှာပြန်หนีလို့ရလို့ရှိရောသူတို့အတွက်အဆင်ပြေဘာမှစာထိုးစရာဘာမှမလိုပါတော့
ဟုတ်ကဲ့ဆိုတော့အခုလက်ရှိရောအဓိကပေါ့နော်ဘေဒေတာတွေကဌာနေဒေတာကန်တွေထွက်ပြေးနေရပါတလဲရှင
်ဟိုတမဟာငါဆိုတာကဒီဖပူပြီးတော့ဟိုရွာအဲ့မှာရွာတွေအများကြီးရှိတယ်လေ
ဟို
ကမမောင်ကနေတခြားဖပူကြီးပေါ့ ပြီးတော့ဒီဆက်လူရင်းဟိုတန်လင်းမြေဟိုအထီးပေါ့
ဆိုတော့သူတို့ကအခုလောလောဆယ်ဒီအထောက်ပံ့ကိုပဲမှီခိုးရတယ်ဘာအသက်မွေးဝမ်းကြောင်းအလုပ်အကိုင်မှာမရှိဘူးဆိုတော့ဟိုအနေထားမျိုးပေါ့နော
်ဟုတ်လားသူတို့ကတော့ရွာမှာတချို့ရပြန်လို့ရဲရောသူတို့ဝက်တွေဟိုကျွဲတွေနွားတွေတော့ရှိတာရှိတာပေါ့ဟိုဒါမဲ့တောင်ရတွေတော့တချို့ရတောင်ရလောက်တာရှိတယ်ဖက်ပြားဟိုအကေးလက်နဲ့ကြည့်ကြလို့ရှိတော့တောင်ရတွေဟိုထားခဲ့ရတာရှိတယ်အခြေအနေနည်းနည်းကောင်းရင်တော့သူကပြန်ကြည့်တာရှိတယ်အဲ့လိုမျိုးအခြေအနေပေါ့ဟိုအရင်လိုမျိုးရွာမှာဟိုနေပြီးတော့တောင်ရနေတိုင်းသွားဟိုဘယ်လိုမျိုးမဟုတ်တော့ပေါ့အခုကသူကတော့မှာပဲအထူးသဖြင့်ဒီလေရင်လာကျဲတဲ့နောက်မှာဆိုရင်ဒီကလေးတွေပဲပြီးရွာသားတွေကသူက traumatized ဖြစ်တယ်ပြီးတော့အတန်တွေကအရင်အကျဲဆိုတော့သူအရင်ကြောက်တယ်သူကပြန်အခုလဲအခုထိလဲ drone တွေနေတိုင်းလာပြီးတော့ဟို monitor လောက်တာပေါ့နော်ဆိုတော့သူကကြောက်တယ်အဲ့ဒါပြန်လို့ရှိရင်ဟိုအဲ့လူကြီးတွေပဲဟိုပြန်ပြီးတော့သူတို့ရွာတွေဟိုပြန်ကြည့်ပြီးတော့မဟုတ်လို့ရှိရင်တရက်တညနေညပြန်အဲ့ပြီးတော့ကလေးတွေကဟိုအမျိုးသမီးကတော့မှဟိုသူတို့အိမ်လိုမျိုးဖြစ်သွားပါတော့တော့မှလည်းသူတော့မှသူတို့ဟိုနေခဲ့တယ်ဟိုသူတို့အမျိုးသားတွေဟိုအဖေတွေကတော့ပြန်ပြီးတော့ရွာမှာပြန်ပြီးတော့ဟိုအဲ့တရိစာတွေပြန်ကြည့်တာပြီးတော့တောင်ရတွေသွားပြီးတော့ကြည့်တာရှိတယ်ပေါ့
ဆိုတော့အလုတ်ကတော့အရင်လောက်တော့အလုတ်လုတ်လို့မရတော့ဘူးဆက်တော့လုတ်နေသေးပဲပေါ့နော်သူတို့ရဲ့အသက်မွေးဝမ်းကြောင့်အလုတ်ကင်နေရဟု
တ်တယ်ဟုတ်တယ်တချို့တရားတော့သူတို့ကတော့မှနေတဲ့အချိန်မှာဆိုလေတောင်ရနည်းနည်းအဲ့လိုမျိုးသူတို့နဲ့နေတဲ့နေရာမှာတောင်ရပြန်လုတ်အဲ့လိုမျိုးတော့ရှိတယ်ပေါ့ဟိုဒါပေမဲ့ဟိုရေရှည်တွေ့တော့ခက်ခဲဟိုဖြစ်မှာပေါ့
ဒီရိုးရာဒီအလုတ်ကင်အသက်မွေးဝမ်းကြောင့်အလုတ်ကင်နေမှာအမျိုးသမီးတွေပါဝင်မှုဘယ်လောက်ရှိပါသလဲရှင်
အာသူရောဟိုဟိုတောင်ပေါ်မှာဆိုရကတော့သူဝိုင်းပြီးတော့လောက်ကြတာပဲတက်မွေးဝါကြောင့်အကုန်လုံးတောင်ဝင်ယူကြတာပဲဟိုအမျိုးသမီးလည်းတောင်ရလောက်တာပဲယောက်ျားလည်းတောင်ရလောက်တာပဲဆိုတော့အဲ့မှာတော့ဟိုအမျိုးသမီးကတော့သူတစ်ခေတော့သူတို့ကတောင်ဝင်ကတော့ကြီးတာပေါ့ဒီကလေးတွေတစ်ခက်ရယ်ပြီးတော့လည်းဒီအလုတ်ကိုင်ဟိုတက်မွေးဝါကြောင့်တစ်ခက်ရယ်ပေါ့နော်ဟိုပို့ပြီးတော့အလုတ်ရှုပ်တာပေါ့
ပါစစီပွားရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ဒီရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကချိုးဆိုပါတယ်ရှင်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့ကတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာတာလီဘန်တွေအနေနဲ့အာဖဂန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုကာကွယ်ဆောင်ရှက်ဖို့နဲ့ကမ္ဘာနိုင်ငံတွေအနေနဲ့အာဖဂန်ပြည်သူတွေကိုပြစ်မှတ်ထားဖို့တနင်္လာနေ့မှာပဲကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်မှာလူခွင့်ရဖို့ကမ္ဘာနိုင်ငံတွေတညွတ်တညွတ်ထဲလှုပ်ဆောင်ဖို့အတွက်ကုလသမဂ္ဂအထွေထွေမှုချုပ်ကတနင်္လာနေ့ကခေါ်ယူခဲ့ရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားခဲ့တာပါကုလလုံခြုံရေးကောင်စီကလည်းအာဖဂန်နစ္စတန်နိုင်ငံမှာညှိနှိုင်းဆွေးနွေးမှုတွေကနေတဆင့်အစိုးရအသစ်တရက်ကိုထူထောင်ဖို့အတွက်လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေရုတ်သိမ်းတဲ့ဆုံးဖြတ်ချက်အပေါ်မှာအတိအလင်းရပ်တည်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တို့အပြစ်အဝထိန်းချုပ်ပြီးတဲ့နောက်ပထမဆုံးလူထုကိုပြောတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတခွန်းတာလီဘန်တို့အောင်ဝဲတွေရရှိတာဟာမှန်ထားတဲ့ပိုးပြီးတော့မြန်နေတယ်လို့လည်းသမ္မတကအတိအမှတ်ပြုပြောဆိုပါတယ်တာလီဘန်တွေကဘူးမြို့တော်မှာနေရာယူထားပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာတော့ကဘူးနိုင်ငံတကာလေးစိတ်မှာထောင်နဲ့ချီတဲ့ပြည်ပထွက်ခွာမဲ့ဗျာများနေသူတွေကိုတွေ့ရပါတယ်လေစိတ်မှာရှိတဲ့အမေရိကန်စစ်သားတွေကလုံခြုံရေးအတွက်သတိပေးသနပ်ပစ်ပေါက်တာတွေရှိနေတယ်လို့ဗျမ်းမရာဖြစ်တဲ့အဓိရုံးရင်းဆန့်ခတ်ကြတဲ့တေဆုံးရသူကအနည်းဆုံး9ဦးလောက်ရှိနေတာပါ
သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကဥခင်မောင်ဆိုမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ်အက်တီရက်တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကပ်ဘေးယောဂါအန်ဒီရဲ့ကနေကင်းဝေးပြီးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်လဲကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကေတထိုက်ပါThis program.